Ukraine အလဲပိုင်းမြို့ကအရတားတွေကိုရုရှားဒုံးကျည်တွေနဲ့ဒီနေ့ဖြတ်ခတ်ခဲ့လို့အနည်းဆုံး12ဦးသေပြီး25ဦးထိဒဏ်ရာရခဲ့ကြပါတယ်။ရုရှားအနေနဲ့စည်ရေးရေးပါမှုမရှိတဲ့ဒီဗနရှာမြို့အရတားပြစ်မှတ်ကိုတက်ခိုက်ခဲ့တာကပြောင်းအကျန်းဖွဲ့လိုက်တာပါလို့ Ukraine သမ္မတ Volodymyr Zelensky ကရှုတ်ချလိုက်ပြီးကလင်းငယ်တယောက်လည်းသေးတဲ့အထဲပါသွားခဲ့တယ်လို့ဆိုပါတယ်။ဒါတော့ Kiev ရဲ့အနောက်တောင်ဘက်မှာရှိတဲ့ဒီမြို့မှာရုရှားဒုံးကျည်3စီးကြောင်းကျုံးတဲ့နားကလူနေဆောက်အုံတွေပျက်စီးခဲ့ရတယ်လို့လည်းယူကရိန်းရဲ့အမျိုးသားအဖွဲ့ကဆိုပါတယ်။အခုလိုရုရှားတွန်းချီတက်ခဲမှုကြောင့်ပောက်ကွဲမိလောင်မှုတွေဆက်ဖြစ်ခဲ့ပြီးအနားကရပ်ထားတဲ့ကားရန်တာတဲ့နေရာမှာလည်းကားအစီ50မီဆက်လောင်ပောက်ကွဲသွားခဲ့ရတယ်လို့ရဲတွေကဆက်ရှင်းပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းရုရှားတက်ခဲမှုတွေအတွင်းရပ်သား9ဦးသေဆုံးခဲ့တယ်လို့ယူကရိန်းသမ္မတရုံးကပြောခဲ့ပြီးနောက်အခုလိုဗနီရှာမြို့ကိုဆက်ပြီးတက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျ။